ကျန်းကျန်းပြည်နယ်မောင်နှံဖြစ်စဉ်ကြောင့်လာမယ့်2018ခုနှစ်မှာမြန်မာနိုင်ငံကိုအနောက်နိုင်ငံဖက်ကယင်းနေမြုံနှံမှုတွေဝင်ရောက်လာနိုင်ဖို့ခက်ခဲနိုင်တယ်လို့ယင်းနေမြုံနှံမှုကော်မရှင်ဖက်ကတုံ့တက်လိုက်ပါတယ်အထူးသဖြင့် EU
နဲ့မြန်မာနဲ့EUအကြားယင်းနေမြုံနှံမှုဆိုင်ရာအကာအကွယ်ပေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့ကိစ္စကိုEUဘက်ကဆိုင်းငံ့လိုက်တာကြောင့်လာမယ့်နှစ်တွေမှာ EU ဥရောပတမကနဲ့အနောက်နိုင်ငံတွေဘက်ကလာမယ့်ယင်းနှိမ့်မြုံနှံမှုတွေကိုတိတ်မျောကိုလိုမရဘူးလို့မြန်မာနိုင်ငံယင်းနှိမ့်မြုံနှံမှုကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုလိုက်တာဖြစ်ပါတယ်။ မြန်မာနိုင်ငံကုန်တယ်ကြီးများတဲ့ရွေမက်စီစီအိုင်ဆွေးနွေးပွဲတစ်ခုမှာဥအောင်နိုင်ဦးကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အစိုးရရဲ့မူဝါဒပိုင်းအားနည်းတာတွေနဲ့တည်ငြိမ်မှုမရှိတာတွေကယင်းနှိမ့်မြုံနှံမှုဘိုင်းကိုအာရုံစေတယ်လို့လဲစီးပွားရေးသမားတွေကဝေဖန်နေကြချိန်မှာအခုလို EU ဘက်ကယင်းနှိမ့်မြုံနှံမှုဆန်ရသဘောတူညီချက်တရရေးထိုးဖို့ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒါကြောင့် လာမယ့် 2018 ခုနှစ်အတွင်းမှာအနောက်နိုင်ငံတွေကနေယင်းနှိမ့်မြုံနှံမှုများစွာဝင်ရောက်လာနိုင်ဖို့ကမျှော်လင့်လို့မရဘူးလို့ဥအောင်နိုင်ကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေတာဖြစ်စဉ်တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံအတော်များများကစီးပွားရေးပိတ်ဆို့ဖို့ပြင်ဆင်နေကြတယ်လို့ယင်းနှိမ့်မြုံနှံမှုတွေပါဝင်ရောက်မှုအားနည်းလာမယ့်အခြေအနေတွေကြောင့်မြန်မာနိုင်ငံအိမ်နီးချင်းတရုတ်နဲ့အာရှနိုင်ငံတွေကသာယင်းန ဆိုပေမဲ့လည်းနိုင်ငံတကာကထုတ်ပြန်ထားတဲ့စီးပွားရေးလုပ်ငန်းခွင်အခွင့်အလမ်းနဲ့စီးပွားရေးစစ်တမ်းတွေမှာတော့မြန်မာနိုင်ငံရဲ့အဆင့်သတ်မှတ်ချက်ဟာအရင်နှစ်တွေကထက်ကျဆင်းနေပါတယ်။ဒီနှစ်အတွင်းမှာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့ကုမ္ပဏီများအဥပဒေတို့ကိုအတည်ပြုပြဋ္ဌာန်းပြီးဖြစ်တာမို့ရင်းနှီးမြှုပ်နှံမှုတိုးလာဖို့မျှော်လင့်နေကြပေမဲ့အစိုးရပိုင်းဘက်က policy ချမှတ်တာမှမပြတ်သားမှုတွေနည်းစနစ်ပိုင်းချမှတ်တာမှပြတ်သားမှုမရှိတာတွေကြောင့်ထင်တယ်လို့ရင်းနှီးမြှုပ်နှံမှုအားကောင်းလာနိုင်ပွဲမရှိဘူးလို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကဝေဖန်နေကြပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံအတွင်းမှာ EU 7နိုင်ငံကယင်းနှီးမြှုပ်နှံထားတဲ့ပမာဏဟာကန်ဒေါ်လာ6ဘီလီယံကျော်ရှိနေတာပါဒီထဲမှာပြည်ထိုင်နိုင်ငံကအများဆုံးဖြစ်ပြီးနိုင်ငံသားယင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေထဲမှာနံပါတ်5နေရာမှာရှိနေပါတယ်ပြည်ထိုင်ပြီးရင်တော့ EU နိုင်ငံတွေထဲမှာယင်းနှီးမြှုပ်နှံမှုအများဆုံးလုပ်တာနယ်သာလန်ဖြစ်ပါတယ်နိုင်ငံသားယင်းနှီးမြှုပ်နှံမှုပိုင်းတိုးလာဖို့အတွက်ပြင်ဆင်တဲ့အချက်တွေကိုထောက်ပြနေပေမဲ့အစိုးရဘက်ကပြုပြင်မှုအားနည်းနေတာတွေကယင်းနှီးမြှုပ်နှံမှုကိုနှေးကွေးနေတယ်လို့လဲသူရစ်ကုမ္ပဏီက Managing Director ဒေါက်တာအောင်သူရကပြောဆိုလိုက်ပါတယ
်။ဒီဘက်မှာတော့အစိုးရ capacity ကသိမရှိဘူးပေါ့နော်။အဲ့တော့ဘာလို့လဲဆို priority ထားမယ်။ဒီမြန်မာပြည်ကစီးပွားရေးတဲ့အောင်ဘယ်ချက်တွေကိုရင်လုံးလိုက်ရင်ရန်ထူတဲ့သွားမယ်ပဲချက်တွေကိုနောက်မှလုံးရမယ်ဆိုတော့အဲ့ဒါရေးစာသတ်မှတ်ဖို့လိုတယ်အဲ့ဒါကိုဒီနေ့ကြာကြာနဲ့လုပ်ဖို့လိုတယ်ဒီတချို့ဟာကြတော့လွယ်လွယ်ကူကူနဲ့ပြင်လို့ရမယ်ဟာရေးညံ့ညံ့ပြင်လိုက်ပါတော့ဟိုတစ်ခါကျရင် process တွေနည်းနည်းလေးပြင်လိုက်တာနဲ့ data တွေတကယ်ရန်ထူရှိတဲ့ဟာမျိုးကိုအရင်လုပ်ဖို့လိုတယ်ပေါ့နော်အဲ့ဒါကိုဝင်ကြီးဌာန level နဲ့မလုပ်ဘဲနဲ့ဘာမီလုံးလည်းပါလဲကြည့်ရမှာမလား
2019ခုနှစ်ဩဂုတ်လမှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ဖြစ်စဉ်ကြောင့်2019ခုနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူစာချုပ်ကို EU အဖွဲ့ကဆိုင်းငံ့လိုက်တာဖြစ်တယ်လို့သိရပါတယ်ရှင်